ရခိုင်ပြည်နယ်ကို၃ရက်ကြာရောက်နေတဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာဟာရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့စိုးရိမ်မကင်းဖြစ်ကြောင်းနဲ့ဒီကိစ္စတွေပြည်လည်ဖို့အတွက်ဆိုရင်လှုပ်လှတဲ့ကြားခံအဖွဲ့အစည်းတစ်ခုကစောင့်ကြည့်ထိန်းချုပ်မလို့ကြောင်းသူ့ရဲ့ခီးစဉ်တွင်မှပြောကြားလိုက်ပါတယ်ကုလကိုစလဲရဲ့ပြောကြားချက်ပေါ်မှာရခိုင်ပြည်နယ်နိုင်ငံရေးနဲ့အရေးဖက်အဖွဲ့အစည်းကကြိုးဆိုလိုက်ကြပါတယ်ဒီအကြောင်းဗီဒီယိုအင်မြန်မာပိုင်းတင်ထောက်ကိုစောထက်ကမင်းမြန်တင်ပြပို့ထားပါတယ
်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေစစ်ရှောင်တွေကိစ္စအပါဝင်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့သူတွေရေးကိစ္စနဲ့ပတ်သက်လို့စိုးရိမ်မိကြောင်းကုလသမဂ္ဂအထူးကိုစလဲခရစ်စတင်ဘာဂနာကပြောကြားလိုက်ပါတယ်ရခိုင်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင်းတမတော်အစိုးရနဲ့ရခိုင်လက်နက်ကိုင်အေအေတို့ကြားညှိနှိုင်းနိုင်ဖို့ဆိုရင်လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုရှိတဲ့ကြောင်းရခိုင်စစ်တော်ဥက္ကဋ္ဌနဲ့တွေ့ဆုံတော့မှပြောကြားခဲ့တာပါကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်ဘာဂနာရဲ့ခီးစဉ်ဟာကောင်းမွန်တဲ့ခီးစဉ်တစ်ခုလို့မြင်ကြောင်းဒီလိုလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုကဂျာဝင်ဆောင်ရွက်ပေးတဲ့ဆိုရဲ့အကြံပြုချက်ဟာလည်းတင့်တော်ရဲ့အကြံပြုချက်ဖြစ်ကြောင်းရခိုင်မိနယ်လွတ်တော်ဒူဥက္ကဋ္ဌဦးမြတန်းကဗီဒီယိုရေးကိုပြောပါတယ်
ဟုတ်ကဲ့လောလောဆယ်အဲ့ဒီအကိုတိကခုကဒါပါဇာဝင်ချန်ပီယံပြီးတော့ပါဉာဏ်ကြီးဖို့ဒါတက်ပါလေကောင်းပါလေကျွန်တော်တို့ဆက်တော့ဥထားလေအဲ့ဒါပဲဒီလိုကမျိုးပြောပြပါလေအဲ့တော့အဲ့ဒီကိုလာလိုက်တဲ့တခြားဒီဟာကဒီလိုနေရတဲ့ခါမှာငါတို့ဒီလိုနဲ့တမ်းလို့ပြင်းပြတဲ့ခါသူသင်ရပြီးတော့ပြန်ပြောပါလေအဲ့ဒီကဒါကောင်းပါလေဒီနေ့ဖြစ်ပါလေဟုတ်
ရခိုင်လက်နက်ကိုင်အေအေနဲ့တပ်မတော်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင်းထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံအရေအတွက်ဟာတဖြည်းဖြည်းတိုးလာနေပါတယ်ရခိုင်လက်နက်ကိုင်အေအေဘက်ကတော့စစ်မှန်တဲ့ဂျာကန်အဖွဲ့အစည်းကဒီကိစ္စကိုကာကွယ်ဖြေရှင်းပေးမယ်ဆိုရင်သဘောတူလက်ခံနိုင်ကြောင်းဗီဒီယိုရေကိုအခုလိုပြောပါတယ်
ဒါကောင်းတယ်လို့ခင်ဗျာပြောပြတော့ဟိုတကယ်ကြားကောင်းနေပြီတော့ကြံပြေးပေးနိုင်တယ်နော်ကိုမကတော့လက်ခံနိုင်တဲ့ပုံပေါ်တွေတို့ကျတော့ကောင်းတာပေါ့တကယ်အစ်မဟိုတိုက်ပါတီဖြစ်ဖို့တော့လိုတာပေါ့ဗျာ
တိုင်းတာလက်နက်ကိုင်ဖွဲ့ရည်နဲ့တပ်မတော်ကြားဖြစ်ပွားနေရဲ့အပြည့်ရက်ငြိမ်းချမ်းရေးကိစ္စဆောင်ရွက်ဖို့အတွက်ဆိုရင်လက်ရှိမှာအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘုဒ္ဓနာ NRPC ရှိနေပြီးဂျာကန်အဖွဲ့အစည်းတခုလိုမယ်မလိုဘူးဆိုတာစဉ်းစားစရာတခုဖြစ်ကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်စုံမင်းထွန်းက VOA ကိုပြောပါတယ်
NRPC ကဦးစီးပြီးဆောင်ရွက်နေတဲ့အမှားလည်းပါမှုတာဖြစ်တယ်လေ NRPC ကဦးစီးပြီးတော့ကျွန်တော်တို့ထိုက်သေးဘွယ်နဲ့ထူတဲ့အခါမှာလည်းတက်တာကိုလည်းဒီလုပ်ရစီမှာကျွန်တော်ပါမှုတာဖြစ်တယ်ဒါကြီးကဂျာကန်အဖွဲ့အစည်းဆိုတဲ့ဟာကအလိုအုံးမလားလို့ကျွန်တော်စဉ်းစားကြရဖြစ်ပါတယ်။ဒါကြောင့်ကျွန်တော်အလိုပြောလဲဆိုတာဒါကြောင့်တချို့နေရာကျဌာနအဖွဲ့ပြီးသွားမလို့လေပို့ပြီးတော့ဆုတ်ခွေးလာနိုင်တဲ့အနေထားမျိုးတွေရှိနိုင်တဲ့အတွက်ပြောပြီးဖြစ်ပါတယ်။အလိုမလိုတော့စဉ်းစားတင်တယ်ဆိုတာကိုပြောပြီးဖြစ်တယ
်။ခရစ်စတင်ဘာဂနာဟာနိုဝင်ဘာ13ရက်မှာမြန်မာနိုင်ငံကိုရောက်ရှိခဲ့ရာဖြစ်ပြီးရခိုင်ပြည်နယ်ကို3ရက်ကြာခီးစဉ်ဖြစ်နေနိုဝင်ဘာ19ရက်မှာတွားရောက်ခဲ့ရပါနိုဝင်ဘာ18ရက်မှာမောင်တော်မျိုးနယ်ကအထွေထွေအုပ်ချုပ်ရေးမှူးချုပ်မှာရခိုင်မွတ်စလင်ဟိန်းယူလူမျိုးရင်းနဲ့တွေ့ဆုံခဲ့ပြီးဒီကနေ့ရခိုင်ပြည်နယ်ကနေပြန်လည်ထွက်ခွာมาဖြစ်ပါတယ်ရခိုင်ပြည်နယ်ခီးစဉ်မစတင်ခင်မှာတော့အစိုးရအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်ဒါဟာခရစ်စတင်ဘာဂနာအနေနဲ့မြန်မာနိုင်ငံကိုသဒ္ဓထအချိန်မြောက်လာရောက်တာလည်းဖြစ်ပါတယ်